စစ်အာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံရတဲ့ကျောင်းသားတမကခေါင်းဆောင်ဟောင်းကိုမင်းသွေးသည့်ဟာအင်းစိန်တီးတဲ့အကျဉ်းထောင်ထဲမှာထိန်းသိမ်းခံရတယ်ဆိုတာတလားကျော်ကြာဒီကနေ့မှသိခဲ့ရပါတယ်။ဒါကြောင့်မိသားစုကလိုအပ်တဲ့ဆေးဝါးအပါအဝင်ထောင်ဝင်စာပထမဆုံးပေးခွင့်ရပါတယ်။ဒီနေ့တနင်္လာနေ့မနေ့ပိုင်းအင်းစိန်ထိုင်ကိုကိုရိုင်းသွားရောက်ခဲ့တဲ့ကိုမင်းသွေးသည့်ရဲ့ဇနီးမတ်ရတနာစုဖို့ခိုင်ကိုမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်။
သူကဒီအနာဒိမီမနက်ပေါ့နော်ဖေဗရူလာရဲ့နေ့မှာဖမ်းသွားတယ်ကျွားတို့ချီကိုမနက်အတော်ပိုင်းပေါ့နော်၄:၅၀လောက်မှာသူ့ကိုလာဖမ်းသွားတယ်သူကြီးကြာရှိလို့ခဏလိုက်ခဲ့ပါပေါ့နော်အဲ့လိုမျိုးပြောပြီးပဲခေါ်သွားတာပဲရှိတယ်ဆိုတော့သူကကျွားတို့ဘလောက်ကြာကြာဆက်ကြက်ပြက်ခဲ့လဲဆိုတော့ဒီတလပေါ့နော်မက်ဆာတရနေ့မှာဒီထောင်ကိုရောက်တယ်ဆိုတာကိုကျွားတို့သိရတယ်ပေါ့နော်ဆိုတော့တလအတွင်းမှာကျွားတို့ဟိုကျွားတို့အိမ်ကိုဆက်တယ်ကြောင်းကြတာမျိုးမရှိဘူးသူကျမကြီးနဲ့ပတ်သက်ပြီးတော့ခုပြောဆိုတာမျိုးမရှိဘူးပေါ့နော
်ညီမတို့သူရှိနေတယ်ဆိုတဲ့ဟာကိုဒီတလကြာမှသိရတယ်ဆိုတော့ဘလို့ပုံစံမျိုးနဲ့တည်တာလေဒီသူတို့ဘက်ကလာအကြောင်းကြတာလားညီမတို့ဘက်ကစုံစမ်းလို့တည်ရတာလား
ဒီကိစ္စနဲ့ပတ်သက်ပြီးတော့သူကြောက်နေရပေါ့နော်အဲ့တော့ကျွန်တော်လူကြောက်တိုင်းမယ်ဆိုပြီးတော့ပုံစံမျိုးနဲ့ကျွန်တော်တို့ရေခန့်မှာမှုခွင့်တယ်ပေါ့နော်အဲ့ဒါကျွန်တော်တို့လုပ်ပြီးချိန်မှာမက်လာတရက်နေမှာဒီကွန်မြူနတီရဲ့ပစ္စည်းတွေကဒီရေခန့်မှာရောက်နေပါပြီလာယူပါဆိုပြီးတော့ကျွန်တော်တို့ဆက်သွယ်အကြောင်းကြရပေါ့နော်ဆက်သွယ်အကြောင်းကြတော့ကျွန်တော်တို့ကတွားယူရတဲ့အခါမှာရှေ့မီနဲ့တွားယူရတဲ့အခါမှာသူ့ကိုမတော်ရင်ဥပဒေပေါ့နော်ပုံမှန်ကိုးငါးနဲ့တရားစွဲထားရဆိုပြီးတော့လည်းပဲပြောရရှင
်အဲ့တော့ညီမပထမဦးဆုံးကွန်မြူနတီအင်းစိန်ထောင်မှာရှိနေတယ်ဒီလိုမျိုးအမှုဖွင့်ထားတယ်အခုကွန်မြူနတီနဲ့ညီမတို့နဲ့ဘယ်နှကြိမ်လောက်ထောင်ဝင်စာတွေ့ခွင့်ရပြီလဲသူ့ရဲ့နောက်ဆုံးအခြေအနေရောဘယ်လိုရှိလဲ
ဆိုတော့ကျွန်တော်တို့ကသူနဲ့အခုချိန်ကြီးအချိန်မှတွေ့ခွင့်မရသေးဘူးပေါ့နော်ကျွန်တော်ရဲ့ရှေ့နေကသူ့ကိုလိုက်ပါမယ်ရှေ့နေကသူ့ကိုရှေ့နေပါဝါလက်မှတ်ထိုးခိုင်းတဲ့အခါမှာကိုမင်းတို့တွေကရှေ့နေပါဝါလက်မှတ်မထိုးပေးဘူးဘာဖြစ်လို့ဆိုတော့ဒီတရားစီရင်စနစ်ကိုသူယုံကြည်မှုရှိတဲ့အတွက်ပိုင်းတော်လုပ်မယ်ဆိုပြီးတော့သူကလက်မှတ်မထိုးပေးလိုက်ပေါ့နော်မနေ့ကထောင်ကသူ့ကိုစာတစောင်းကျွန်တော်တို့ပေးတယ်ပေါ့နော်ထောင်ကနေပြီးတော့ဖုန်းဆက်ပြီးတော့လာယူပေးပါထောင်မှာရောက်နေပေါ့နော်စာရောက်နေဆိုတော့ကျွန်တော်တို့သွားယူတယ်ဒီမနေ့မှသွားယူလာတယ်ပေါ့နော်ဆိုတော့သူနဲ့တွေ့ခွင့်ရတာမျိုးလည်းမရှိဘူးပေါ့နော်ဒါပေမဲ့သူစီကစာရောက်လာတယ်သူကျမနေကောင်းတယ်ဆိုတဲ့အကြောင်းပေါ့နော်ဟုတ်ပြီးတော့သူရဲ့လိုအပ်တဲ့ပစ္စည်းတွေလာပို့ပြီးပါဆိုတဲ့အကြောင်းမှရောက်လာတယ်
ညီမလေးအဲ့တော့မနက်ကသွားယူတော့ဒီထောင်မာရောဘလို့အနေထားရှိလဲအဆင်ပြေခဲ့လားဘာတွေအခက်ခဲကြုံရလဲ
အဆင်ပြေပါတယ်ထောင်မာရောလေထောင်မာရောဒီသူတို့အပြင်အခြေအနေတွေသူတို့တိတ်ကိုအထဲတော်ဝင်လို့မရတော့သူတို့အပြင်အတန်တန်းနေရနေပဲအဆင်ပြေရတာပေါ့နော်အဲအစ်စိန်ကြီးကကြီးကတိုက်မှာရှိဟုတ်ကဲ့
အဲ့တော့ဒီကွန်မင်းသွေးတည်းရဲ့ဒီဇနီးတယောက်အနေနဲ့ရောဒီညီမတို့လည်းတောက်လျှောက်ပေါ့နော်ဒီမြန်မာဒီမိုကရေစီရေးနဲ့ဒီပညာရေးကျောင်းသားအရေးနိုင်ငံအရေးလှုပ်ရှားနေတဲ့အမျိုးသမီးတယောက်အနေနဲ့အခုလက်ရှိအခုလိုမျိုးကွန်မင်းသွေးတည်းအပါအဝင်ပေါ့နော်ဒီလိုဖမ်းဆီးထိန်းသိမ်းထားတဲ့လူတွေနဲ့ပတ်သက်ပြီးတော့အဓိကညီမဘာများပြောချင်တာရှိပါလိမ့်ရှင်
ဒီကမတရားဖမ်းဆီးခံရတဲ့သူတွေအ мян လုံးပြတ်လုပ်ပြီးကိုကျွန်တော်တို့တောင်းဆိုနေတယ်အခုလက်ရှိမှာလည်းဒီတောက်လျှောက်မှာလည်းဒီကျောင်းသားတွေရောဒီလူလူမျိုးတွေရောအကုန်လုံးကိုတောက်လျှောက်ဖမ်းဆီးနေရတယ်မြန်မာရှိရပေါ့နော်ဆိုတော့ဒီဟာမတရားလို့ကျွန်တော်တို့မြင်နေဆိုတော့ဟိုဒီမှာကျွန်တော်တို့ကူတူမတရားခံနေရတယ်အဲ့ဒါကြောင့်မလို့ဒီမတရားဖမ်းဆီးခံထားရတဲ့သူတွေလည်းအများကြီးကျွန်တော်တို့ပြန်လွတ်ပြေးဖို့တောင်းဆိုချင်ပါတယ်ဟုတ
်ဒါကတော့ကိုမေးသွေးတဲ့ရဲ့ဇနီးမတ်ရတနာစုဖို့ခိုင်ကိုမတ်စုမော်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်